လူငယ်ပေါလုံးသိဝင်စနေဦးနဲ့သူတို့နီးပါးတူဝင်ရောက်သွားတဲ့ဒီထိုင်းနိုင်ငံလှိုင်ကူအတွင်းဘက်ပိုင်းမှာရင်ကုန်သမားတွေဟာဒီကနေ့ဆက်လက်ရှာဖွေနေကြပါတယ်လူငယ်တဲ့သတင်းပတ်ကုံပိုင်းကသမ်လွန်ကူအတွင်းဝင်ရောက်သွားတဲ့နီးပြပါဝင်အသက်17နှစ်ကနေ16နှစ်အတွင်းလူငယ်တွေနဲ့အခုဒီအဆက်အသွယ်မရသေးသလိုလှိုင်းကူအတွင်းမိုးရေတွေဝင်ရောက်နေတာကြောင့်ရှာဖွေဖို့လည်းအခက်တွေ့နေတာပါအခုခါမှာတော့ American Navy Seal အထူးတပ်ဖွဲ့ဝင်တွေဟာကူအတွင်းမိုင်းအတော်နဲ့နဲ့ထဲကဒီလူငယ်တွေရှိမယ်လို့ယူဆထားတဲ့ဒီပုံတရံလှိုင်းကူလမ်းကြောင်းအနီးရောက်ဖို့နှစ်မိုင်လောက်သာလူတော့တယ်လို့ချင်းရိုင်ခရိုင်အုပ်ချုပ်ရေးမှူး Naronsek Osotanakon ကပြောပါတယ်အခုခါမိုးရသည့်ကာလဖြစ်တာကြောင့်မိုးစက်တဲ့ရွာသွန်းနေပေမဲ့မြန်မာလောက်နိုင်ငံနယ်စပ်နဲ့နီးတဲ့အဲဒီဝင်းကဘာလှိုင်ကူတွေကရေတွေကိုရေဆုပ်ဆက်ဒါဇင်နဲ့ချီအသုံးပြုပြီးဆုပ်ထုတ်နေတာကြောင့်ရေကြဆင်းသွားပြီးတော့အခုလိုဝင်ရောက်နိုင်ခဲ့တာပါအခုသတင်းပတ်ထဲအဲဒီနေရာကိုရေငုပ်ရှာဖွေရေးသမားတွေရောက်ခဲ့ပေမဲ့ဂူရဲစီးဝင်လာတဲ့ရေတွေကြောင့်နောက်ကျောင်းပြန်လည်ခဲ့ရပါတယ်ခုနှစ်ရက်မြောက်ဆက်လက်ရှာဖွေနေရင်အားလုံးရဲ့စိုးရိမ်မှုကတော့အဲ့ဒီလူငယ်တွေမှာဒီနီးအလင်းရောင်လည်းမရှိသလိုစားစရာလည်းမရှိတာပါ။ကြောက်ကြောက်ကြောက်ကြားကကြာဆင်းလာတဲ့ရေဒါမှမဟုတ်ဝင်ပေါက်ကနေစီးဆင်းလာတဲ့ရေတွေကိုတောက်လို့ရပေမဲ့ဒီရေတွေဟာအနီးနားကလေယာဉ်တွေကိုဖြတ်ပြီးတော့စီးလာတာကြောင့်ယောဂပိုးတွေဓာတုဓာတ်တွေပါလာနိုင်တာကိုပညာရှင်တွေကသတိပေးထားပါတယ်။လူငယ်တွေဟာအားကစားသမားတွေဖြစ်တာကြောင့်တလကျော်လောက်အသာလေးနေနိုင်ပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတော့ရှိမှဖြစ်ကြောင်းထောက်ပြပါတယ်။ထိုင်းနိုင်ငံချင်းရန်ခရိုင်တွေကအရှိန်5မီတာအရှိမီတာငဒီ9မိုင်လောက်ရှိတဲ့ကဘာလက်ခီးသွားများလက်ပက်လေးရှိတဲ့မြေအောက်ကြောက်လိုင်ကူအတွင်းကိုလူငယ်ပေါ်လုံးသမားအဖွဲ့ဝင်တွေလွန်ခဲ့တဲ့သတင်းပတ်စနေနေ့ညနေပိုင်းကလေးကဝင်ရောက်လေပတ်ရာကနေပြန်ထွက်မလာနိုင်ပဲပျောက်ဆုံးနေခဲ့တာပါခင်ဗျာ